မင်္ဂလာညနေခင်းမှာသောရရှင်နေအင်းငိမ့်သားရရှိကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ12ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မနေ့ကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမသင်ကြီးထိုက်ပါရှင်ဆီးရီးယားနိုင်ငံဂူတာအရှေ့ပိုင်းဒေသတွင်းကဒဏ်ရာရထားသူတွေကိုဘေးလွရာရွှေ့ပြောင်းရေးအတွက်ရုရှားနဲ့သဘောတူညီချက်ကိုဆီးရီးယားသဘောအဖွဲ့တစ်ခုကကြေညာလိုက်ပါတယ်။အာဖဂန်နိုင်ငံအနောက်ပိုင်းကမြို့နယ်တစ်ခုကိုတော့တာလီဘန်တို့ကဒီကနေ့မှပဲသိမ်းပိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းမှာ NCA လက်မှတ်ထိုးထားတဲ့ RCSS SSA တပ်တွေနဲ့NCA မထိုးရသေးတဲ့ TNLA တပ်တွေကြားတိုက်ပွဲဖြစ်နေတဲ့သတင်းကိုနားဆင်ရဖို့ရှိသလိုမကြာသေးခင်က NCA စာချုပ်မှာလက်မှတ်ထိုးလိုက်တဲ့မွန်ပြည်သက်ပါတီနေပြည်တော်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအတားမြစ်ခံနေရပါတယ်
။ဒီလူမှုရေးများတဲ့ဆိုတဲ့အချက်နဲ့ကိုထိုးရဆိုင်ထားတဲ့ပုံမှာကျွန်တော်တို့ဒီဆိုင်ရာကိုအင်တန်ရေးကုမ္ပဏီတို့ NRBC တို့ကိုကျွန်တော်တို့ဒီ
မွန်ပြည်သက်ပါတီတာဝန်ရှိသူတို့ပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူပြီးခဲ့တဲ့ရက်ပိုင်းကအလောင်းတူးပေါ်ရရှိတဲ့ကချင်စေဘေးရှောင်ဒုက္ခသည်နှစ်ဦးနဲ့ဆိုင်တဲ့အမှုကိုစတင်စစ်ဆေးနေတဲ့အကြောင်းတွေကိုလည်းနားဆင်ရအောင်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဒေသကဒဏ်ရာရထားသူတွေကိုဘေးလွရာရွှေ့ပြောင်းရေးရုရှားနဲ့သဘောတူညီချက်ရခဲ့ပြီလို့တိုက်ပွဲတွေဖြစ်နေတဲ့ဂူတာအရှေ့ပိုင်းကအဓိကသဘောအဖွဲ့ကြီးတစ်ခုကပြောဆိုလိုက်ပါတယ်ဂျာအစ်အယ်အစ္စလမ်အဖွဲ့ကဒီဆောင်ရွက်ချက်ကိုဒီကနေ့တနင်္လာနေ့မှာကြေညာခဲ့တာဖြစ်ပြီးရုရှားတို့နဲ့သဘောတူညီချက်ရရှိရေးအတွက်ကုလသမဂ္ဂကနေတဆင့်ဆက်သွယ်ခဲ့တာလို့ပြောဆိုပါတယ်ဒဏ်ရာရသူတွေဆိုတဲ့အထက်မှာသဘုံတိုက်ခိုက်ရေးသမားတွေပါမလားအရက်သားတွေပဲလားဒါမှမဟုတ်နှစ်ဖက်စလုံးလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဘေးလွရာရွှေ့ပြောင်းရေးကိုအဆင့်ဆင့်ဆောင်ရွက်မယ်လို့သဘုံအဖွဲ့ဘက်ကပြောပေမဲ့အချိန်ကာလသတ်မှတ်ချက်ဒါမှမဟုတ်လေဒီလူတွေကိုဘယ်ခေါ်သွားမလဲဆိုတဲ့အသေးစိတ်တွေတော့မပါရှိပါဘူး။ဆီးရီးယားနိုင်ငံမြို့တော်အနီးကသဘုံတို့ထိန်းချုပ်ထားစေဖြစ်တဲ့ဂူတာရှေ့ပိုင်းဒေသပြန်လည်ထိန်းချုပ်နိုင်ရေးဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကရုရှားတပ်ဖွဲ့တွေအထောက်အပံ့နဲ့ပြီးခဲ့တဲ့လကစလို့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲသစ်စီဦးတည်စေဖို့တရုတ်နိုင်ငံအနေနဲ့ဝိုင်းဝန်းတွန်းအားပေးခဲ့တဲ့ပေါ်လေးစားချီးကျူးမိကြောင်းတောင်ကိုရီးယားမျိုးသားလုံခြုံရေးချန်ပေကဒီနေ့ထုတ်ပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဆွေးနွေးဖို့အစီအစဉ်ကိုပြီးခဲ့တဲ့ပတ်ကကြေညာခဲ့ပြီးတဲ့နောက်မှာတောင်ကိုရီးယားမြို့သားလုံခြုံရေးအချံပေချုံအီယုံအနေနဲ့တရုတ်ရဲ့ထိပ်တဲနိုင်ငံခြားရေးမူဝါဒရေးအချံပေယောင်ဂျီချီရိုနဲ့တွေ့ဆုံပြီးအခုလိုထုတ်ပြောလိုက်တာပါကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစီရင်နဲ့ငြိမ်းချမ်းရေးအတွက်အခုလိုတိုးတက်လာမှုတွေဟာဆိုရင်တရုတ်သမ္မတရှီဂျင်းပင်နဲ့တရုတ်အစိုးရရဲ့တက်တက်ကြွကြွထောက်ပံ့ကူညီမှုတွေကြောင့်ဖြစ်လာရတာလို့တောင်ကိုရီးယားသမ္မတနဲ့အစိုးရကယုံကြည်ထားကြောင်းချွန်ကပြောလိုက်ပါတယ်။တရုတ်အနေနဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနောက်တွေ့ဆုံဆွေးနွေးခြင်းနဲ့ပြဿနာတွေကိုဖြေရှားရေးကိုလိုလားကြောင်းယန်ဂျီချီကလည်းပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲတွေမတိုင်ခင်မှာမြောက်ကိုရီးယားကိုအလျှော့ပေးလိုက်လျောမှုလုပ်မှာမဟုတ်ဘဲမြောက်ကိုရီးယားကိုဆက်ပြီးဖိအားတွေပေးသွားမှာဖြစ်တယ်လို့လည်းအမေရိကန်အရာရှိတွေကမနေ့ကအခိုင်အမာပြောခဲ့ပါတယ်။ညှိနှိုင်းမှုတွေလုပ်နေချိန်မှာအတင်းအဆောင်တစ်ခုမှအဖြစ်မခံနိုင်တယ်လို့လိုက်လျောမှုလည်းတစ်ခုမှလုပ်မှာမဟုတ်ကြောင်းAmerican ဘူထောင်လိုင်းအေဂျင်စီ CIA Director Mike Pompeo က Fox တင်ထဏာကိုပြောလိုက်ပါတယ် American နဲ့တောင်ကိုရီးယားတွဲပြီးလိုအပ်တဲ့စီးရင်လေ့ကျင့်မှုလုပ်ဆောင်တာကိုမြောက်ကိုရီးယားခေါင်းဆောင်ဘက်ကဆက်ပြီးခွင့်ပြုရမှာဖြစ်ကြောင်းလဲ Mr. Pompeo ကဆက်ပြောခဲ့ပါတယ်ခင်ဗျာ
Iran နဲ့နေဆက်က Afghanistan အနောက်ပိုင်းမြို့နယ်တစ်ခုကို Taliban တွေသိမ်းယူပါတယ်တိုက်ခိုက်မှုတွေအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြဆုံးလဲမြားခဲ့ပါတယ် Afghan နိုင်ငံ Farah ပြည်နယ်တွင်ကအနာဒါရာမြို့နယ်ကိုတပုန်တွေကဒီကနေ့တနင်္လာနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးမြို့နယ်ဌာနချုပ်ကိုဒစိတပိုင်းထိန်းချုပ်လိုက်တယ်လို့ပြည်내အစိုးရပြောခွင့်ရကပြောပါတယ်။အမျိုးသားလုံခြုံရေးညွှန်ကြားမှုရုံးထောက်လိုင်းရေးအဖွဲ့အစအုံတွင်နဲ့စစ်တပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေကအခိုင်အမာထိန်းချုပ်ထားစေဖြစ်ပြီးဒေသရင်းမှာတိုက်ပွဲတွေကအပြင်းအထန်ဆက်ဖြစ်နေတယ်လို့နာဆာမိုင်ရီက VOA ကိုပြောပါတယ်။တောင်ထူထက်ရာအာဖဂန်မြို့နယ်ကိုလေကြောင်းထောက်ကူတွေအခုတက်ဖွဲ့တွေဆေးလွတ်ထားပါတယ်။ဒါပေမဲ့လို့လေတာလီဘန်တို့ကအာနာဒါရာကိုတွားရလမ်းတွေအလုံးကိုမိုင်းတွေထောင်ထားတာကြောင့်စစ်မြေပြင်ကိုခြေရင်တက်တွေထပ်ဖြိဖို့အခက်အခဲဖြစ်နေပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး၈ဦးသေဆုံးပြီး လက်တုံပြန်တဲ့အနေနဲ့လေးချောင်းကနေတိုက်ခိုက်ခဲ့မှုအတွင်းမှာတော့သဘုံ60လောက်သေဆုံးတယ်လို့ပြည်ရဲရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်မြို့နယ်အုပ်ချုပ်ရေးမှူးချုပ်ရဲဌာနချုပ်နဲ့အနီးတစ်ဝိုက်ကိုအပြည့်အဝထိန်းချုပ်ထားပြီလို့တာလီဘန်တို့ဘက်ကပြောပါတယ်လက်နက်ကြီးအများအပြားနဲ့အတူစစ်တပ်သုံးရှင်တွေကိုသိမ်းဆီးရမိတဲ့အကြောင်းအာဖဂန်တပ်ဖွဲ့ဝင်15ဦးသေဆုံးတဲ့အကြောင်းတာလီဘန်ပြောခွင့်ရကပြောတာပါမြို့ထဲမှာသဘုံတွေကင်းလှည့်နေတဲ့ပုံကိုလည်းတာလီဘန်ကထုတ်ထားပါတယ်နှစ်ဖက်စလုံးရဲ့ပြောဆိုချက်တွေအပေါ်မှာတော့လွတ်လပ်တဲ့အတည်ပြုချက်တွေရယူဖို့အခက်အခဲရှိနေပါတယ်ရှင်
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာချက်မြို့တော်နတာချာမီနာကိုဒီနေ့ပဲရောက်သွားခဲ့ပြီးချက်သမရETV နဲ့တွေ့ဆုံမှုရှိနေပါတယ်။အဲ့ဒီနောက်ဒီနေ့နောက်ပိုင်းမှာတော့နိုင်ဂျီးရီးယားနိုင်ငံအဘူဂျာကိုဆက်လက်ထွက်ခွာမှာဖြစ်ပြီးနိုင်ဂျီးရီးယားသမရမူဟာမက်ဒူဘာဟာရီနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။တနင်္လာနေ့မတိုင်ခင်တရက်တုန်းကတော့ဝန်ကြီး Tillerson နာမကျန်းဖြစ်နေခဲ့တာကြောင့်ကင်ညာနိုင်ငံမှာရောက်နေတဲ့သူရဲ့အစီအစဉ်တချို့ကိုဖျက်ခဲ့ရပြီးတနင်္ဂနွေနေ့ကမှစီစဉ်ထားတာတွေကိုပုံမှန်ပြန်လည်လုပ်ကိုင်လာနိုင်ခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံမြို့တော်နာရိုဘီမြို့တော်မှာရှိတဲ့အမေရိကန်တပ်ဝင်မှလွန်ခဲ့တဲ့အနှစ်20ကဘုံးဖောက်ခွဲတိုက်ခိုက်မှုကြောင့်တိစုံတရားရခဲ့သူတွေအတွက်ကွန်ပျူတာကျင်းပတဲ့အောက်မှုပဲခန္ဓာကိုယ်တယောက်ခဲ့ပြီးလွမ်းသူဖမ်းခွေလည်းချခဲ့ပါတယ်။အဲ့ဒီအချိန်ကအကြမ်းဖက်သမားတွေဟာနာရိုဘီမှာရှိတဲ့အမေရိကန်တပ်ဝင်ကိုတိုက်ခိုက်ပြီးကင်ညာနဲ့အမေရိကန်ပြည်သူတွေကိုပျက်စီးရပျက်စီးကြောင်လုပ်နိုင်မယ်လို့ထင်ခဲ့ကြပေမဲ့သူတို့တွေတိတ်ကိုမှားယွင်းခဲ့တယ်လို့ဝန်ကြီးတလာဆန်ကအောက်မှုပဲခန္ဓာမှာပြောသွားခဲ့ပါတယ်။ဝန်ကြီးတလာဆန်ဟာလှုပ်ဆောင်စရာအစီအစဉ်တွေအများများပြီးပြန်မလုပ်တာကြောင့်စနေနေ့တုန်းကတော့သူတက်ရောက်မဲ့အစီအစဉ်တွေကိုဖျက်ခဲ့ရပြီးအနားယူခဲ့ရတယ်လို့နိုင်ငံခြားရေးဌာနကဆိုပါတယ်။မြောက်ကိုရီးယားရေးလိုကိစ္စရက်ကြီးတွေနဲ့ရဲအနေငယ်ရှုပ်နေခဲ့ပြီးတဲ့နောက်ဒါမှချမ်းဖြစ်သွားခဲ့ရတာလို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရသူကဆိုပါတယ်ခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာ2016နဲ့2019ခုနှစ်အတွင်းဖြစ်ခဲ့တဲ့အဖြစ်အပျက်တွေဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ရာရောက်တဲ့အနေအထားမျိုးအထိမြင်ရတာမို့ဒါကိုစုံစမ်းအရေးယူကင်တွယ်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ကလူ့အခွင့်အရေးကောင်စီကိုတိုက်တွန်းသွားပါတယ်။ရခိုင်ပြည်နယ်မှာသာမကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာလည်းလူနည်းစုလူမျိုးအရက်သားတွေအပေါ်မှာမြန်မာစစ်တပ်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာတွေဖြစ်နေတယ်လို့ကုလလူ့အခွင့်အရေးကိုယ်စားလှယ် Miss Yan Healy ကဒီကနေ့တင်းနယ်လာနေ့လူ့အခွင့်အရေးကောင်စီမှာပြောဆိုသွားပါတယ်။ NLD အစိုးရလက်ထက်နှစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအခွင့်အရေးတွေရော့ပန်းအားနည်းလာသလိုဥပဒေနဲ့တရားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုလည်းထိထိရောက်ရောက်မလုပ်နိုင်ခဲ့ဘူးလို့ Miss Yan Healy ကဝေဖန်သွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေးလာစုံစမ်းခဲ့တဲ့ကုလသမဂ္ဂအချက်လက်စုံစမ်းရေးအဖွဲ့တာဝန်ရှိသူတွေကလည်းသူတို့တွေ့ရှိချက်တွေကိုလူ့အခွင့်အရေးကောင်စီကိုတင်ပြသွားပါတယ်။မြန်မာဆိုရအနေနဲ့ကတော့ကုလသမဂ္ဂအချက်လက်စုံစမ်းရေးအဖွဲ့ကိုရောမစ်ယန်ဟီလီကိုပါမြန်မာနိုင်ငံထဲဝင်ခွင့်မပြုခဲ့ပါဘူး။ဝါရှင်တန်ဒီစီကမြန်မာသံမတ်ကြီးဦးအောင်လင်းကတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ခိုင်လုံတဲ့အထောက်အထားပြန့်နှံ့ရင်သူတို့အနေနဲ့ကင်တွယ်ဖြည့်ရှင်းဖို့အဆင်သင့်ရှိတယ်လို့ VOA ကပြောပါတယ်။မြန်မာလူ့ချုပ်ရေးတပ်တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တာတွေနဲ့ပတ်သက်လို့ ICC ပြစ်မှုဆိုင်ရာနိုင်ငံတကာတရားရုံးအနေနဲ့အရေးယူကင်တွယ်နိုင်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူဆိန်ကလည်းတိုက်တွန်းထားတာပါ။နိုင်ငံတကာကဆွတ်ဆွဲနေတယ်လို့ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှု ethnic cleansing လူမျိုးနွယ်လိုက်ရှင်းလင်းဖယ်ရှားမှုတွေဟာအစိုးရရဲ့မူဝါဒမဟုတ်ဘူးလို့မြန်မာအစိုးရဘက်ကတော့တုံ့ပြန်ထားပါတယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းကမီးလောင်ခဲ့တဲ့ယာနဲ့ချီတဲ့ရိုရင်ဂျာကျွေးရတွေကိုရိုရင်ဂျာတွေရဲ့မျက်ကွယ်မှာမြန်မာအာဏာပိုင်တွေကပြန်လည်တိစောက်နေတယ်လို့အဖြစ်ပြဆိုင်ရာလူ့ခွင့်ရေးအဖွဲ့ Amnesty International ကထုတ်ပြောလိုက်ပါတယ်။ရိုရင်ဂျာတွေဘိုးစင်ပေါင်းဆက်အံမွေးဝမ်းကြောင်းနေထိုင်လာခဲ့တဲ့မြေပေါ်မှာအိုးအိမ်တွေစိုက်ပျိုးမြေတွေကျွေးရတွေတိုးချဲ့တိစောက်ပြီးရိုရင်ဂျာမှုသူတွေပို့ပြီးနေထိုင်လာရင်းနဲ့လုံခြုံရေးပုံပြီးတင်းကျပ်လာနိုင်စေမြန်မာအာဏာပိုင်တွေရဲ့လုပ်ရပေါ်မှာ Amnesty International အဖွဲ့ကြီးအနေနဲ့အထူးပဲစိုးရိမ်နေတယ်လို့ထုတ်ပြောထားပါတယ်။ဂျိုတုကနေရယူထားတဲ့ပုံတွေ၊ဗီဒီယိုတွေ၊ရိုဟင်ဂျာတွေတက်ကြွလူရှားသူတွေနဲ့ကြွန့်ကျင်သူတွေနဲ့တွေ့ဆုံမေးမြန်းခန်းတွေကိုကူကာပြီးမြန်မာအာဏာပိုင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကိုပြန်လည်တိစောက်နေပြီဆိုပြီး Amnesty International ရဲ့အစီရင်ခံစာကထောက်ပြလိုက်တာပါ။မ မီလောင်ပြင်ရိုဟင်ဂျာခြေရွာတွေကိုရှင်းလင်းရေးဥယျာဉ်သစ်တွေလုံခြုံရေးစခန်းတွေအခြေခံစာအုပ်တွေဆောက်လုပ်ရေးကိုဒီနှစ်အစပိုင်းမှာမြန်မာအာဏာပိုင်တွေဘက်ကအင်းနဲ့အားနဲ့ဆောင်ရွက်လာတယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ်။ရိုဟင်ဂျာတွေဌာနေပြည်ရွှေပြည်လည်တိဆောက်ရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းမြန်မာအစိုးရဘက်ကပြောဆိုထားပေမဲ့အခုဒေတာရင်းမှာဖွံ့ဖြိုးရေးလုပ်ငန်းတွေအရှိန်ဟုန်နဲ့ချေချေပြန့်ပြန့်လုပ်နေတဲ့သဘောတဘာဝကအကြီးအကျယ်ဆိုရင်းစရာဖြစ်ကြောင်းလည်းဒီအစိုးရကစားမှဖော်ပြထားပါတယ်။မြန်မာအစိုးရကဆယ်စုနှစ်တွေချီအားပေးထောက်ပံ့ပေးတာတဲ့ခွဲခြားဆက်ဆံမှုနဲ့လူမျိုးရေးခွဲခြားမှုတွေကင်းရှင်းသွားရေးအတွက်မြန်မာအရက်ဘက်နဲ့စစ်ဘက်အာဏာပိုင်တွေကိုနိုင်ငံတကာကဖိအားပေးကြဖို့ဆူဝါလာတဲ့လူခွင့်ချုပ်ဖောက်မှုတွေနိုင်ငံတကာဥပဒေတွေအရရာဇဝတ်မှုတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတာဝန်ရှိသူတွေကိုရေးယူရမယ်လို့လည်းဒီ Amnesty International အဖွဲ့ကြီးကတိုက်တွန်းထားပါတယ်ခင်ဗျာ
။ Russian သရှူဟောင်း Sergey Skripal နဲ့တမိဖြစ်သူ Yulia တို့ကိုလောက်ကျန်တက်ဖြတ်ဖို့ကြံစည်မှုအတွေ့ Russia အပေါ်ဗြိတိန်ဝန်ကြီးချုပ် Theresa May ကအပြစ်တင်ပြောဆိုဖို့ရှိနေတယ်လို့ Russia သမ္မတ Vladimir Putin ရဲ့အဆိုအရကိုစန့်ကျင်ပြီးနေနေတာတွေတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လည်းရှိနေတယ်လို့အထင်ကြီးဗြိတိန်သတင်းစာကြီးကဖော်ပြလိုက်ပါတယ်။အစိုးရရဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးအပြီးအစောဆုံးဒီကနေ့မှာကြေညာချက်ထွက်လာနိုင်တယ်လို့ဒီကနေ့တနင်္လာနေ့အစောပိုင်းမှာ Time for London သတင်းစာကြီးရဲ့ website မှာဖော်ပြထားတာဖြစ်ပါတယ
်။ American ကျောင်းဆရာဆရာမတချို့ကိုအထူးသနတ်ပြစ်သင်တန်းပေးဖို့နဲ့လက်နက်ဝယ်ရည်သူတွေဘောပြည်တော်စုအဆင့်ကနေနောက်ခံသမိုင်းပို့တင်းတင်းကြပ်ကြပ်စစ်မဲ့ဥပဒေချမ်းကိုထောက်ခံကြောင်းအင်ဗီရောကထုတ်ပြောလိုက်ပါတယ်။ပြည်ခဲ့တဲ့၃ဘက်ကျော်ကဖြစ်ခဲ့တဲ့ Florida ကျောင်းတွင်ပြစ်ခတ်မှုအပြီးလေးမှာပဲသမ္မတဒေါ်နယ်ထရမ့်ကကျောင်းဆရာဆရာမတွေကိုလက်နက်တပ်ပေးတင်တယ်လို့ပြောခဲ့ပြီးမှအခုတော့ပြည်내တစ်ခုချင်းလိုက်အရေးချင်းပြည့်မိတဲ့ဆရာဆရာမတချို့ကိုသူတို့ဆန္ဒလျောက်သနတ်ပြစ်တင်တန်းပေးဖို့အင်ဗီဒေါ်ရရှိတွေကမနေ့ကပဲကြေပေးလိုက်တာပါဒါအပြင်စစ်မှုထမ်းဟောင်းနဲ့ပင်စင်စားရဲဝန်ထမ်းဟောင်းတွေအနေနဲ့လည်းကျောင်းဆရာဆရာမအဖြစ်လျှောက်ထားဖို့အင်ဗီဒေါ်ရရှိတွေကတိုက်တွန်းခဲ့ပါတယ်ဒါပေမဲ့အရင်သမ္မတထရမ့်ထောက်ခံပေးထားတဲ့စစ်ပွဲသုံးလက်နက်ဝယ်ယူနိုင်သူအသက်သတ်မှတ်ချက်ကို18နှစ်ကနေ21နှစ်အထိတိုးမြှင့်ရေးကိုတော့ထည့်မချေညာခဲ့ပါဘူးမနေ့တုန်းကသတင်းတောက်တွေနဲ့တယ်လီဖုန်းကတဆင့်ရှင်းလင်းပွဲလုပ်ရမှာအင်ဗီရောရရှိတွေကဆက်ပြီးပြည်နယ်တွေအနေနဲ့ချင်းချောက်မှုရှိသူဖြစ်ယူဆထားသူတွေလက်ထက်သနတ်တွေယာယီပြန်သိမ်းထားဖို့နောက်ဒီလူမျိုးတွေလက်နက်မဝယ်နိုင်အောင်ကာကွယ်ပေးဖို့နဲ့စိတ်ကြမ်းမာရေးဆောင်ရွက်မှုတွေတိုးချဲ့သွားဖို့သမ္မတထရမ့်ကတိုက်တွန်းသွားမယ်လို့ဆိုပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်သိငီတိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ bammy.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်အရင်ဦးဆုံးရှမ်းမြောက်ပိုင်းကတိုက်ပွဲတွေအခြေအနေကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ SSA တောင်ပိုင်းတပ်ဖွဲ့နဲ့ TNLA ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မန်းဆန်အနောက်ဖက်ကြေးရွာ၅ခုကဒေသခံပြည်သူ400လောက်ဟာမန်းဆန်ဟုံးတော်ကြီးကျောင်းမှာခိုလုံနေရပါတယ်။တစ်ချိန်တည်းမှာပဲမန်းဆန်နဲ့ကျောင်းမဲမြို့နယ်အဆက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲကာလအတွင်းထောင်ထားတဲ့မိုင်းတွေကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့တို့ဟာရှမ်းပြည်နယ်နမ်တူမြို့နယ်နဲ့နမ်ဆန်နဲ့ကြောင်မဲမြို့နယ်အဆက်ဒေသမှာဒေလ10ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါနမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ရှမ်းပလောင်ပြည်သူ300ကျော်ဟာသူတို့နေရက်ကြေးရွာကနေတင်းရှောင်ပြီးမန်ဆန်ကြေးရွာဖုံးတော်ကြီးကျောင်းကိုတွားရောက်ခိုလုံနေရကြောင်းနမ်တူကဒုက္ခသည်များကုညီဆောင်လျှောက်ရေးကော်မတီဒုဥက္ကဋ္ဌဆိုင်းပညာကပြောပါတယ
်ဖြစ်တာကတော့နမ်တူမြို့နယ်ပန်းဆောင်ဥစုပန်းကုတ်ကြေးရွာတွေကပေါ့နော်ဆယ်နေရဖြစ်တာဆစ်ဆောင်ရဆယ်နေရစပြီးရောက်လာကြမန်ဆန်ကြေးရွာဖုံးကြီးကျောင်းမှာကနေရလာတယ်အလုံး320လောက်ရှိတယ်ဒီတော့ဆိုနစစ်ဆက်မစုပလောင်ရရှမ်းရောဗျအခုလူကပြန်လာရောကျွန်တော်တို့ဒီဖလာရီတာတင်းနေတာပေါ့ရောဒါရောက်ပြီးတော့ကုနီပံပိုးပေးပါ
နမ်ဆန်နဲ့ကြောင်မဲမြို့နယ်အဆက်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်သူအနည်းငယ်သာရှိတယ်လို့ကြောင်မဲမြို့ကဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေသူတဦးကပြောပါတယ
်ကြောင်မဲကမလာကြဘူးမိုင်းငေါ်ဘက်ပဲသွားတာအနည်းချင်းပါပဲခင်ဗျမင်းငေါ်မြို့နယ်ခွဲပေါ့ကျောင်းမဲမြို့နယ်ထဲမှာပါမယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာ SSA တောင်ပိုင်းတပ်ဖွဲ့ပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာအပြန်အလှန်တိုက်ခိုက်တာတွေမကြာခဏဆိုသလိုဖြစ်ပွားနေတာပါကျောင်းမဲမြို့နယ်အတွင်းကဒေသခံပြည်သူတွေဟာတိုက်ပွဲအတွင်းထောင်ထားတဲ့မိုင်းတွေကြောင့်အခက်အခဲတွေ့နေရကြောင်းလည်းအခုလိုဆက်ပြောပါတယ်
ဖ ိုးတာကအဲ့ဒီမိုင်းထောင်တာပေါ့နော်ရွာသားတွေကလက်ပဲခြံနဲ့မတွားရောက်တန့်ရှိတယ်မလို့ရောက်နောက်နေ့လာမဲ့ခြေပြီးချိန်တော့လက်ဖက်ကတော့လုံးဝပြတ်သွားနိုင်တယ်ဒီကြောင်မင်းမြို့နယ်မြောက်ပိုင်းပေါ့လေလမ်းပေးမိုင်းထောင်တာတွေလက်ပဲခြံနဲ့မိုင်းထောင်တယ်နွားတွေညင်းနေအဲ့လိုတွေလည်းစစ်သားထားလာလဲမိုင်းနေကြည့်တယ်အများဆုံးကတော့ TLA ကတက်မတော်ကိုထောင်တယ်လို့ပြောတာပဲအဲ့ဒါတက်ကတော့အဝေးကနေပဲလက်နဲ့ကြည့်နေလမ်းထူတယ်ရွာတဲ့တွေပြီးပြီးတော့ရွာသားတွေမှန်တာလည်းရှိတယ်အမျိုးမျိုးပဲတုံးဖက်တုံးလမ်းဖြစ်နေဘယ်သူမှဘယ်သူမှနဲ့ပြောလို့လည်းမရတော့ဘူးဗျအဲ့လိုရွာသားတွေတော့အခက်အခဲအများကြီးကြုံရတာပေါ့
ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကလည်းနမ်ဆန်နဲ့ကြောင်မဲမြို့နယ်အဆက်မှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာကြောင့်ကြောင်မဲနဲ့မိုင်းကောဘက်ကိုလူတထောင်ကျော်ထွက်ပြေးခဲ့ရဘူးပါတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးစဉ်ကပလောင်လက်နက်ကင်တပ်ဖွဲ့ပါဝင်ရေးကိုအစိုးရကညှင်းဆို့ထားပြီးတမ်ဘရော်နဲ့ပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတဲ့ရှမ်းနဲ့ပလောင်တပ်ဖွဲ့အကြားတိုက်ပွဲတွေမှာတော့ပလောင်တပ်ဖွဲ့ဘက်ကရှမ်းတပ်ဖွဲ့တွေဟာသူတို့နယ်မြေတွင်ကြီးကြော့ဝင်ရောက်လာတာကြောင့်ဖြစ်ရတာလို့ပြောဆိုသလိုရှမ်းတပ်ဖွဲ့ဘက်ကလည်းဒီနယ်မြေဟာအရင်ကသူတို့ထိန်းချုပ်နယ်မြေတွေဖြစ်ကြောင်းပြောဆိုတာတွေရှိနေပါတယ
်။ VOA သတင်းတော်ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုလို NCA လက်မှတ်ထိုးတဲ့အဖွဲ့နဲ့မထိုးရသေးတဲ့အဖွဲ့တွေတိုက်ပွဲဖြစ်ပွားနေချိန်မှာပဲပူပူနွေ့နွေ့ NCA လက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီရဲ့လူလူတွေ့ဆုံပွဲတွေကိုတက်မတော်ဘက်ကကန့်တတ်နေတာကြောင့်ဒီလူလူတွေ့ဆုံပွဲကျင်းပနိုင်ရေးအတွက်အစိုးရဘက်ကပြန်ပြီးတင်ပြထားတယ်လို့မြန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်လက်ရှိ NCA လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တက်မတော်မြန်ပြည်သက်ပါတီရခိုင်ပြည်လွတ်မြောက်ရေးပါတီ ALP စတဲ့အဖွဲ့တွေဟာလည်းအလားတူကန့်တတ်မှုတွေရင်ဆိုင်နေရပါတယ်ဒီအခြေအနေကိုတော့ထိုင်းချီဆိုင် VOA သတင်းနောက်နိုင်ကွန်းအင်ကပြောပြမှာပ
ါဟုတ်ကဲ့ပါNCA လက်မှတ်ရေးသူထားတဲ့မွန်ပြည်သက်ပါတီရဲ့အကျူလူထုတွေ့ဆုံပွဲကျင်းပရေးအတွက်စီစဉ်နေစမှာတပ်မတော်ကနေလူဝင်အားကသလာမှုကြောင့်ရပ်ဆိုင်းထားရပြီးလူထုတွေ့ဆုံပွဲဆက်လက်ကျင်းပခွင့်ရရှိရေးအတွက်ငင်းချမ်းရေးကော်မရှင်ကိုဆက်လက်တင်ပြထားတယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကခုလိုပြောပါတယ
်။ဒီလူမှုရေးများတဲ့ဆိုတဲ့အချက်နဲ့ဟိုသူရပ်ဆိုင်းထားတဲ့ပုံမှာကျွန်တော်တို့ဒီဆိုင်ရာကိုငင်းချမ်းရေးကော်မရှင်နဲ့ NRBC တို့ကိုကျွန်တော်တို့ဒီသတင်းပြထားတာဒီပါတဲ့ဒီကြည့်ရတဲ့အချိန်တွေလို့ဒီလိုကအစီအမံအောင်ဘလို့များအဖြစ်ရှင်းနေတယ်လေအဲ့ဒီပုံမှန်လည်းပဲကျွန်တော်တို့ဒီဆောက်ဆိုင်နေတော့ပဲ
မလဆယ်ရနေ့မှာကွန်ကရစ်မြို့နယ်မှာရှိတဲ့မွန်ပြည်တပ်ပါတီသထုံခရိုင်ဌာနချုပ်စခန်းတွင်ကျင်းပဖို့စီစဉ်ထားတဲ့လူသူတွေ့ဆုံပွဲကိုတပ်မတော်ဘက်ကနေလူဦးရေ30ထက်မကျော်ရတတ်မှတ်ညွှန်ကြားလာတယ်လို့နိုင်ဝင်းလှကဆိုပါတယ
်ကျွန်တော်တို့ဆောက်ဆံမှာပဲဒီတာအစုံအလောအကျောက်ဖွဲ့ပြီးအစုံပါလို့နိုင်ငံရေးပါတီကလူရေရောနောက်မှုတင်ဖွဲ့ရလူရေရောကျွန်တော်တို့ကမိသားစုတွေလည်းနေရာကြော်ကြော်တော့ပါလို့ကျွန်တော်တွေ့ဆုံပြီးတော့ကျွန်တော်တို့ NGO ထိုးရတဲ့အကြောင်းတွေနောက် NGO ထိုးပြီးတော့ပါစီစဲလုံးနိုင်ပါရှိကြလဲပေါ့အဲ့ရောက်တဲ့လူတွေကပါလေထောက်ပြန်လာမယ်ဆိုတာငါဆောင်မှာပါလို့အဲ့ဒါကိုတပ်ကလူတို့ကဟိုများတယ်ပေါ့ဗျာ20 30ခန့်မတော်မျောပါသေးနဲ့ဒီ30ခန့်ကျော်ရင်တော့လည်းသူတို့ခီးကြီးလို့မရဘူးတကယ်လို့သာမင်းလာတယ်ပေါ့လေ
မိုးလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပမီတနေရာကိုလူစု250ဦးဝန်းကျင်ခန့်နဲ့မလ10ရက်နေ့ကနေ28ရက်နေ့အထိတပ်တီဧရိယာနေရာ9ခုမှာလူစုတွေ့ဆုံပွဲတွေကျင်းပဖို့မွန်ပြည်ပါတီကနေစီစဉ်ထားတာပါတမရကလည်းညွှန်ကြားလာတဲ့လူဝင်အား30ထဲနဲ့လူထုတွေ့ဆုံပွဲကျင်းပဖို့မဖြစ်နိုင်ဘူးလို့နိုင်ဝင်းလှကဆိုပါတယ်။မွန်ပြည်တပ်ပါတီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့မှာအစိုးရနဲ့ NCA လက်မှတ်ရေးသူထားတဲ့လက်နက်ကန်ဖွဲ့တစ်ခုဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့ညှိနှိုင်းသဘောတူညီချက်အရတကြံမတိုင်မီဧပြီလ6ရက်နေ့ရေးမြို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရာထားပေမဲ့လည်းဒီလိုလူထုအကျိုးဆွေးနွေးပွဲအတွက်လူဝင်အားကသချက်ကြောင့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။ NCA လက်မှတ်ရေးသူပြီးရင်နိုင်ငံရေးရဆက်လက်တွဲဆုံဆွေးနွေးသွားဖို့မျှော်မှန်းထားပေမဲ့လည်းဒီလိုကန့်သတ်မှုတွေကြောင့်မျှော်လင့်ထားတဲ့အတိုင်းဖြစ်မလာခဲ့ဘူးလို့မွန်ပြည်တပ်ပါတီပြည်ထောင်ရေးရာတာဝန်ခံနိုင်ဝင်းလှကအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲထဲပါနေအောင် NCA လက်မှတ်ဆွေးနွေးပွဲကိုလေထိုးလာခဲ့တယ်။အဲဒီမှာလည်းပဲကျွန်တော်တို့ဒီမျှော်လင့်တဲ့အတိုင်းတော့ဖြစ်မလာဘူး။တခြားနေရာတွေမှာလည်းအဲ့လိုပါပဲဆိုတော့ကဒီ NCA နဲ့ကျွန်တော်တို့နဲ့အလားတူတော့ဘဝသူတခြား NCA ကိုနိုင်ငံရေးအဖွဲ့အစည်းများကြီးဆံပါလိမ့်တယ်။သူတို့က NCA ပေါ်မှာအယုံကြည်ရော့လာတဲ့သဘောတော့ဆောင်းနိုင်လာနိုင်တယ်။အဲ့လိုပဲဟိုကျွန်တော်တို့ကြည့်ချင်ပါတယ်ခင်ဗျ။
Aladu and see Lama Jitu Bifita, Shami Bale to Dong Ye Kansi, RC Esaska, Chimba Maniago, Tamro Bega, Kanda Muru, Shini Raja, a Chulu Twisom Wari, Machimba Nine Dilu, Shanlu Mula, Mura Sin and Yu Sunibule, Machimba Nine Tibabu, Toman Shami Zamro, RC Esas in Nine, a Chulu Twisom Wari, Sala Chimba Nine Yidwe, Suya Tamron, Ninani Zelu, RC Esap Yokuya, Pumuji Sanging at Yoware,
Chanodo Bega Ninagado, Puru Musite. ဒီနာမှာဒါကျွန်တော်တို့လွတ်လွတ်လပ်လပ်နဲ့ကြည်ကြည်ပြန့်ပြန့်လုပ်ခွင့်ရှိတယ်ဆိုတဲ့အမြင်ရှိတာ။ဒါပေမဲ့တမတော်ဘက်ကအဲ့လိုမဟုတ်သူကတော့သူမြင်တာကြတော့ကျွန်တော်တို့တောင်းပြန်။ဒါကြောင့်မို့အခုအမြင်မတူနေတဲ့ဟာကိုညှိနှိုင်းဖို့ကလည်းပေါ့ကျွန်တော်တို့ဘက်ကဒီအစိုးရတမတော်အကြီးအကဲတွေနဲ့အမြင်ချင်းတူအောင်အလုပ်တဘောတွေ့ဖို့စီစဉ်ထားတာရှိပါပြီဒီကိစ္စဖြေရှင်းဖို့။လက်
Murasin Nangan Yusuni were Majimban and Dizalu, a Julu Tusun Suni were Jima Yima, Tamarogani, Handa Mudune, Joni Yavare, a cool of Murasin Nangan Yusuni were Majimba Pije, Lame Mila Zama, Jimabu Susan Hare, Nasade Yasu Pinlo, Piransu Ninja Yi Nilaka, Tatia Jin, Siwipo, Tayamuru Shila and Melule, Tainda Yi Lila Turigani, Tonta Piosu Mudule, Shinivare, come ya.
Marigo, a cargo people, she read in there. Yamanigan, sons of a tinch of gar. A chicken, sabazi no, the map be body. Dinan Bowsy, Maya Mo, Loka, Shapa Mo, Bawin. A cake came you so, Joe Niade, down to lay the marri at Dre. A cool sound your check up, a loud tea, a jew, she's a badly. Barry Seppi, sound your pool, look up badly. A cool lame, ingani, yajan, tie lightly like season, ma, swing we tie out my shin. Bawin Suni Jabu address VOA yet telephone number. Din nitum yan net, don't shin ne, nganga, ngali gube, pipi. Email isa, bamis at VOA news dot gongube, pipi. Dora shinu yet telephone number drigo. Jutin people, tan nine jabade. Daya lila season address. VOA got pianpiro, setuem up, pipare. Damam ho jin le, swinu loaded at jam yago. Sanebe, pipi, a damp hanu never pipi, people, swinu nine jabade.
ကချင်အမျိုးသားနှစ်ဦးအသက်ခံရမှုရဲကစတင်စစ်ဆေးနေတဲ့အခြေအနေကိုပြောပြပါမယ်။ကချင်ပြည်နယ်မန်စီမြို့အတွင်းကစစ်တပ်ကန့်တန့်နေမြေအတွင်းမှာမတ်လ၈ရက်နေ့ကတွေ့ရှိခဲ့တဲ့ကချင်စစ်ဘေးရှောင်ဒုက္ခသည်နှစ်ဦးရဲ့အမှုကိုစတင်စုံစမ်းစစ်ဆေးနေပြီးမျက်မြင်သက်သေနှစ်ဦးကိုလည်းဒီကနေ့စစ်ဆေးဖို့ရှိနေပါတယ်။တေဆုံးသူနှစ်ဦးဟာဦးကောင်းကိုတနက်နေ့ပြစ်သက်ခံရတယ်လို့
န်တို့နှစ်ဦးအသက်ခံရတဲ့အမှုကိုစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်ကြောင်းမန်စီမြို့နယ်စခန်းမှုဦးမျိုးတန်းကပြောပါရယ
်အမှုကတော့ပန်းနံပါတ်9ပေါ့ဗျာပုံမှန်3တင်တယ်ဖွင့်လာဟုတ်ကဲ့ဥပမာ6ပေါ်ရှိပါသေးတယ်ကတော့သူမိသားစုတွေပါရယ်ဆီပြီးတော့အဖြေထွက်လာပါဘူးသူကျကျွန်တော်လှမ်းပြောပါမယ်
စုံလန်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့တောင်းရှိသူတွေကအသေးစိတ်ထုတ်ပေါ်ပြောဆိုခြင်းမရှိပေမဲ့လည်းလွန်ခဲ့တဲ့2ရက်ကစလို့အမှုသက်သက်ဆိုင်တဲ့သူတွေကိုစတင်စစ်ဆေးနေပြီဖြစ်ကြောင်းမိသားစုနဲ့နှီးဆက်သူတဦးဖြစ်သလိုဒီအမှုကိုအစဆုံးကူညီဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတဦးကပြောပါရယ်မျက်မြင်သက်သေတွေကိုဒီကနေ့မှလည်းထပ်မံစစ်ဆေးဖို့ရှိနေရလို့ကူညီဆောင်ရွက်ပေးနေသူကဆက်ပြောပါရယ
်ဆိုတော့မနေ့တုန်းကကျွန်တော်တို့အဲ့ဒီမှာအဖမ်းခံရတဲ့အချိန်မှာမျက်မြင်သက်သေနေရောက်ပေါ့သူတို့နေရောက်ကိုမနေ့ကဆစ်ပြီးသွားပြီပေါ့ဒီနေ့ကြားတဲ့အခါကျတော့အဲ့ဒီအခုညနေ3နာရီကျော်3နာရီခွဲမှာပေါ့ဒီနေ့ရောစကမူရောသူတို့ဆယ်တန်းအဆောင်သူတို့အဲ့ဒီဟာရှိရဲဆိုတော့3နာရီခွဲမှာကျွန်တော်တို့ပြန်ချိန်ထားတယ်အဲ့ဒီဟာကျတော့သူတို့ဒီခပရာယံပေါ့အခုအသက်ခံရတဲ့ဂျေးရွာပေါ့နော်အဲ့ဒီဟာအုတ်ချုပ်ရေးမှုတွေကိုသူတို့ပြန်ပြီးမှခေါ်ရတာရှိရဲပြဆိုတော့သူတို့နေရောက်လာမယ်ပေါ့နော်
သူတို့တိတ်ဆုံးရရဲ့အကြောင်းရင်းကတော့ဆေးအောင်စစ်ဆေးချက်ထွက်လာမှပဲအတည်ပြုနိုင်လိမ့်မယ်လို့စကမ်မှုဦးမျိုးတန်းကပြောပါရယ်ဒါပေမဲ့အလောင်းတွေကိုတူဖော်ရဲ့နေရာမှာကိုယ်တိုင်လိုက်ပါဆောင်ရွက်ပေးသူကတော့ဗဇက်မှာတန်တန်းနဲ့ပြစ်ခတ်ထားရတယ်လို့ယူဆတဲ့အကြောင်းပြောပါရယ
်ကျွန်တော်တို့ကိုယ်တိုင်အမှသွားခဲ့တယ်သွားဖော်တဲ့နေရာမှာကျွန်တော်တို့ကိုယ်တိုင်မြင်ခဲ့တယ်အခုလောလောဆယ်ကတော့စစ်ချက်ကတော့ဆေးအောင်စစ်ချက်ကတော့တရားရုံးရောက်မှသူထွက်လိမ့်မယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့တတိချယုံကြည်လို့ရတာကတော့ဒီဗဇက်မှာဒီတနတ်ကို တိပ်ပြီးမှပြစ်လိုက်တဲ့ပုံစံဖြစ်တယ်ဆိုတော့ဘာကြောင့်လဲဆိုတော့နောက်ကအုံနောက်တွေဦးကောင်းခုနဲ့အကုန်လုံးကပွင့်ထွက်သွားတာဗျဟုတ
်မျက်မြင်တသက်တည်းရဲ့ပြောဆိုချက်အရဒီနှစ်ဦးဟာဖမ်းဆီးထိန်းသိမ်းခံရရဲ့ဇန်နဝါရီလ31ရက်မှာပဲအသက်ခံလိုက်ရတယ်လို့ယူဆအကြောင်းလဲသူကပြောပါတယ်သူတို့နှစ်ဦးပြောက်သွားတဲ့ချိန်ကစလို့မိသားစုဝင်တွေအနေနဲ့အချိန်ချင်းလိုက်ရှာခဲ့ပေမဲ့မတွေ့နိုင်ပဲဖြစ်ရကနောက်ဆုံးမှာသူတို့ကိုမြှုပ်ထားတဲ့နေရာကိုကွပ်ပြီးကန့်သတ်နေမိဖြစ်သတ်မှတ်ထားတဲ့တတော်တွေမှာလောင်းကိုတွေ့ခဲ့ရတာလို့ဆိုပါတယ
်မိသားစုဝင်တွေအနေနဲ့ဖေဖော်ဝါရီလမှာတစ်ချိန်တွက်ရှာတယ်ဒါပေမဲ့အဲ့ဒီအချိန်မှာတွက်ရှာတဲ့အခါကျတော့လူ10ယောက်နဲ့သူတို့တွက်ရှာတယ်ဒါပေမဲ့မာရှယ်လို့ထုတ်ထားတဲ့ဂျာကနေသူတို့စွန့်စားပြီးမှရှာတဲ့အခါကျတော့အဲ့ဒီအချိန်တော့အလောင်းကိုမတွေ့ခဲ့ဘူးပေါ့သူတို့ပြန်လာတယ်တရက်ဟိုနိုင်ကြီးပိုင်းလေးပဲကြာတယ်ပေါ့ဒါပေမဲ့ဒီမတ်လ10ရက်နေ့မှာကျတော့သူတို့အယောက်24ယောက်နဲ့သူတို့တွက်ရှာတယ်တွက်ရှာတဲ့အခါကျတော့အခုမှသူတို့ဒီနည်းနည်းအချိန်ယူမှပါပြီမီတာစုသူတို့အခုတည်ဆုံးသွားတဲ့မီတာစုဝင်တွေပဲသူတို့တွက်ရှာကြတယ်ဆိုမျိုးအတိုင်းဝိုင်းတွေပေါ့ဘလောက်ပဲဟိုမာရှယ်လို့ထုတ်ထားတယ်ပဲပြောတာဟိုတစုံတစ်ခုတည်ဝါပြီဆိုလည်းတည်ဝါပြီပေါ့နော်ဟိုတစုံတစ်ခုတော့ဟိုစက်ကြတော့တာဖြစ်ရမယ်ဆိုမှအဲ့နေရာတော့သူတို့အချိန်ယူမှရှာတယ်ဆိုတော့ကျွန်တော်မတ်လ7နာရီ10နာရီ7နာရီကြော်ကြော်လေးမှာသူတို့ဒီအလောင်းကိုတွေ့တယ်ပေါ့ဟုတ်
တိတ်ဆုံးသူဥဖော်ခန်းရော်နဲ့ဦးအင်ခွန်တော်စန်းတို့နှစ်ဦးပျောက်ဆုံးသွားပြီး38ရက်ကြာမှာသူတို့ရဲ့ရုပ်လောင်းတွေကိုမိသားစုဝင်တွေကတွေ့ရှိခဲ့ရဖြစ်ပါရဲ့ခင်ဗျာ
VUE သတင်းတော့ကုဇော်ထက်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ VUE ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လေးစာ burmese@vuenews.com ကိုစာရေးသားနိုင်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VUE Radio အစီအစဉ်ပြီးပြီးချင်းမှာပဲ VUE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Juru ကနေဖမ်းယူရှုစားနိုင်တယ်လို့ DVB ရဲ့ရုပ်သံလိုင်းမှာလည်းစောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာဖြစ်ပါတယ
်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဒေသကဒဏ်ရာရထားသူတွေကိုဘေးလွတ်ရာရွှေ့ပြောင်းရေးရုရှားနဲ့သဘောတူညီချက်ရရှိခဲ့ကြောင်းတိုက်ပွဲတွေဖြစ်နေတဲ့ဂူတာအရှေ့ပိုင်းကအဓိကသဘောအဖွဲ့ကြီးတစ်ခုကပြောဆိုလိုက်ပါတယ်ဂျာအစ်အယ်အစ္စလာမ်အဖွဲ့ကဒီဆောင်ရွက်ချက်ကိုဒီကနေ့တနင်္လာနေ့မှာကြေညာတာဖြစ်ပြီးရုရှားတို့နဲ့သဘောတူညီချက်ရရှိရေးအတွက်ကုလသမဂ္ဂကနေတဆင့်ဆက်သွယ်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးပွဲသစ်စီဦးတည်စေဖို့တရုတ်ဘက်ကဝန်ဝင်တွန်းအားပေးခဲ့တဲ့အပေါ်တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားဆွေးနွေးဖို့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပြီးတဲ့နောက်တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးနဲ့တရုတ်ရဲ့ထိတ်တန့်နိုင်ငံသားရင်းမွာဒရေးရာအကြံပေးရန်ကြီးချီတို့ဒီကနေ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။အီရန်နဲ့နယ်စပ်ကအာဖဂန်နစ္စတန်အနောက်ပိုင်းမြို့နယ်တစ်ခုကိုတာလီဘန်တွေကသိမ်းယူလိုက်ပါတယ်။တိုက်ခိုက်မှုတွေအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေကအကြအဆုံးလဲရှိခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဖာရာပြည်နယ်တွင်ကအာနာဒါရာမြို့နယ်ကိုတပုန်တွေကဒီကနေ့တနင်္လာနေ့အစောပိုင်းမှာဝိုင်းရောက်တိုက်ခိုက်ခဲ့ပြီးမြို့နယ်ဌာနချုပ်ကိုတစ်စိတ်တစ်ပိုင်းထိန်းချုပ်လိုက်တဲ့အကြောင်းပြည်내အစိုးရပြောခွင့်ရကပြောပါတယ်အမျိုးသားလုံခြုံရေးညွှန်ကြားမှုရုံးထောက်လှမ်းရေးအဖွဲ့အစအုပ်တွင်နဲ့စစ်တပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေအခိုင်အမာထိန်းချုပ်ထားစေဖြစ်တာကြောင့်ဒေသရင်းမှာတော့တိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေစေဖြစ်ပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာတော့ Linus Rimkus ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25ရို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.